Shan Pina Miaopan, Palong Kowain Ocho Kwinya Data Atwin Ma, Myanmar Tamro Ne TNLA Taung Palong Tapwe Ru Ja Tai Pwe Jaung Data Khan Nwe Ye Ni Sin Bwa Shin Tan Ye Longan Nwe Yat Tha Ya Bi, Sa Tin Chaung Le Pait Tha Ya Ra Jaung Data Khan Nwe So Yin Ni Ja Ba Le. Tai Pwe Rue Jaung Sit Tat Ye Amin Ne Man Lan Ywa Da 300 Jaw Ha Ne Ain Ngat Nwe Phe Sha Pa Ya Bi Ro Ywa Phong Nong Ji Jaung Ma Twa Bi Su Yin Ni Ja Ra Ba.လက်ရှိနမ်ဆန်မြို့နယ်နဲ့ကုတ်ခိုင်မြို့နယ်အတွင်းမှာစီးရဲတင်းမာနေတဲ့ဒီအခြေအနေတွေကို VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကနေသတင်းပေးပို့ထားပါတယ်
။ရှမ်းပြည်နယ်နမ်ဆန်မြို့နယ်မန္လန်ရွာဘက်မှာမြန်မာတပ်မတော်နဲ့ TNL တပ်မတော်တပ်ဖွဲ့တွေကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မန္လန်ဒေသခံရွာသား300လောက်ရွာသွေးမှာပိတ်မိနေတယ်လို့ဒေသခံရွာသားမိုင်းအလှကပြောပါတယ
်။ဟုတ်တယ်မန္လန်ရွာချင်းကအခုနည်းနည်းတော့ရမ်းဆိုးတယ်ပေါ့တော့မတင်ကြတဲ့လူတွေဒီအစိုးရဆက်ကြတော့တိုက်ပွဲဖြစ်နေတယ်ဆိုပြီးဖိုးရဆက်ကြအနေနဲ့တော့ဖတ်တော့လဲတော့ခံနိုင်အမှ9ရောက်တော့ရှိကုန်တော့အဖတ်6ရောက်ပေါ့တရားတော့တော့လွတ်ပြီးသွားရင်နောက်နဲ့ဆန်းနဲ့9ရောက်တော့တော့ဒီတိုင်းနဲ့ဆန်းတာတွေပေါ့နော်နောက်တဲ့ရွာသူရွာသားတွေကအခုဒီဖုန်းကြီးတောင်းပဲခုံးချုပ်ကြတယ်ပေါ့အဲတောင်းတာတော်တော့ရှိမယ်အိမ်တိုင်းဆက်ပြီးတော့မှဖုန်းကြီးအကောင်လုံးခေါ်တော့တယ်တော့အဖုန်းကြီးအကောင်လုံးခေါ်တော့ဘယ်သူမှကိုယ်အိမ်ကိုပြန်လို့မရဘူးအဲ့လိုပေါ့နော်တော့အမှချုပ်ချတယ်ပေါ့နော်အဲခလေးမိပါရရောအကောင်လုံးကံကြောင်သားရရောအားလုံးအတီဖုန်ကြောင်ပဲဆိုတော့ဘုံတိတ်ပြီးတော့မှဘုံဖိတ်ခိုင်းတယ်တချို့တို့တိတ်နေတော့ဘုံဖိတ်ခိုင်းတယ်ဒီနိုင်ကိုပေါက်ပြီးတော့ပေါက်မပါတဲ့ဟာကျတော့ဆော့ဖြတ်ပြီးတော့မှပရင်ပေါက်ရရောအကောင်လုံးအဲ့လိုဆက်ပြီးတော့မှဘုံလုံးကြည့်နေဆစ်ဆေးနေအိမ်မဲအိမ်ပြီးတိတ်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းမှာတမ်းမလောင်တပ်ဖွဲ့ကနေမန္လန်ရွာသွင်းအမျိုးသမီးစွမ်းရည်မြင့်တင်ရေးတင်သားပို့ချနေစင်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမြန်မာတပ်မတော်ကနေမန္လန်ရွာကိုဝိုင်းပတ်ပိတ်ဆို့ထားခဲ့တာပါဒီအချိန်ကတော့မန္လန်ရွာသားမိုင်လှကခုလူဆက်ပြောပါတယ
်မန္လန်ရွာမှာတော့အယောက်က19ရောက်20တော်ရှိတယ်ရှိပါရဲ့ဟွန်းနမ်လီမှာ25ကျော်ရှိမှန်းတယ်နောက်ရှိမှာတော့တိတ်တော့မများဘူးတချို့ကျတော့မီတာခုတစ်ဆင့်ပြည့်တဲ့မီတာခုကျတော့အဲလာရှိမှာတော့ရှောင်းပြေးလိုက်ရပေါ့နော်ကျွန်တော်အခုအဒီနည်းနည်းဆိုရင်ချက်ကတော့အဓိကကလေးတွေတော့ပေါ့နော်တော့တောင်းနေလဲတိတ်ရရဲ့တိုက်ပွဲကြမှာနည်းနည်းဒုက္ခရောက်တဲ့လူတွေများတော့အတော်များတော့အနေရှိပါရဲ့လက်ခတ်တွေလည်းလောက်လည်းမတွားရအကုန်လုံးအလောက်တွေလည်းမတွားရအောင်အဲ့လိုမျိုးဖြစ်နေကုန်တယ်
သမရောကနေထင်းထင်းသားတဲ့မန္လန်ရွာသားတွေထက်ကဒီကနေ့မှာမန္လွယ်ရွာဘက်ကို19ဦးသိမ်းရှောင်ရောက်ရှိနေတယ်လို့နမ်မလင်ရွာဘက်မှာအယောက်50ခန့်ထွက်ပြေးသိမ်းရှောင်နေကြရပါတယ်မန္လန်ရွာသားတွေကိုတမရော်ကနေသွာလာခွေပိတ်ပင်ထားတဲ့အခြေအနေတွေကြောင့်လေယာချမ်းမြေထဲသွာလာခွေမရှိသလိုကျောင်းသားတွေရဲ့ပညာသင်ကြားရေးအတွက်လည်းစိုးရိမ်နေရတယ်လို့သူကဆိုပါတယ်။လက်ရှိမှာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့နယ်နဲ့ကြောင်မွေးမြို့နယ်ဘက်မှာမြန်မာတမရော်နဲ့တိုက်ပွဲဖြစ်ပွားနေစေလို့ TNL နိုင်ငံခြားဆက်ဆံရေးတာဝန်ခံသာပန်းလှကပြောပါတယ်။
တပ်ဖွဲ့ကမြန်မာတို့ကဒီငါစင်လို့ဖြစ်ပေါ်တယ်ဒီကျွန်တော်တမငါမှာမသိဒီတမပြမသုံးစင်လို့ဖြစ်တယ်တမအားဖြင့်မဖြစ်တဲ့စင်ကအဝါလာမပြီးတယ်ဒီကနေ့မနေ့သုံးနိုင်တော့မပြီးတယ်ဒီကနေ့မနေ့အဝါ၈နိုင်ခေလောက်ဆက်မိစားပြီးတော့ခုချိန်ဒီတိုက်ပွဲဖြစ်ပေါ်တယ်တော့
အခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲတွေနှစ်ဖက်ဆီခိုင်မှုတွေကိုအတိမပြုတ်နိုင်သေးသလိုဒီလိုတိုက်ပွဲဖြစ်ပေါ်မှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးဒေတာတွင်တိုက်ပွဲတွေရပ်တန့်နေရေးတွေပလောင်ကူပိုင်အုတ်ချိုကိုရဦးစီးကော်မတီတွေကလည်းကြိုးပမ်းဆောင်ရွက်နေပါတယ်။အခုလိုတိုက်ပွဲတွင်ရွာသားတွေထိခိုက်မှုအခြေအနေနဲ့ပတ်သက်လို့ဦးစီးကော်မတီဖွဲ့သူတွေအနေနဲ့ရှမ်းပြည်နယ်နယ်စပ်လုံခြုံရေးဝန်ကြီးကိုတင်ပြထားပေမဲ့အရေးယူဆောင်ရွက်တာမျိုးမရှိသေးဘူးလို့ဦးစီးဖွဲ့ဝင်သာလှဖေးကအခုလိုပြောပါတယ်။
အဲ့ဒီလူခုတွေကကျွန်တော်တို့ကိုအသိပို့တာနဲ့အချိန်နဲ့ပြင်းပြင်းနဲ့ကျွန်တော်တို့ကဒီလေလဝင်ကြီးကိုပြန်ပို့တယ်လေလဝင်ကြီးဟာပြန်စီရဲ့ဥစ္စာလည်းဖြစ်တယ်လေအရေးယူခြင်းမယူခြင်းစုံစမ်းစစ်ဆေးခြင်းမစစ်ဆေးခြင်းကကျွန်တော်တို့နောက်ွယ်မှာဖြစ်တဲ့အတွက်ကြောင့်ဘလောက်အကြည့်ကျွန်တော်ရဲ့လို့တယ်ဘလို့တယ်ဆိုတော့ကျွန်တော်လည်းမသိရတဲ့အနေထားမျိုးပါနော်ပြောပြမဲ့လို့အဲ့ဒီဘာမှအရေးကြီးဘူးရောချစ်ပေးတာမျိုးအရေးပေးရင်းယူတာမျိုးမကြောက်ဘူးအဲ့တော့ကျွန်တော်တို့ကိုယ်ပိုင်ဟုတ်ချွတ်ခွင့်ရတာအမိသာမတ်တ်ကိုယ်ပိုင်ဟုတ်ချွတ်ခွင့်ရဒေတာပဲဖြစ်တယ်ကျွန်တော်တို့ဟာဘာမှတကယ်တကယ်ကိုယ်ပိုင်ဟုတ်ချွတ်ခွင့်ရဒေတာမဟုတ်ဘူးဆိုတာသိသိသာသာပြင်ဆင်ကြရအောင်ကြားရ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဥဆောင်ပြီးလှုပ်ဆောင်နေတဲ့23ရာစုပင်လုံဒုတိယကြိမ်ညီလာခံကနေဒီကနေ့အထိတမ်းမလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေတာပါတမ်းမလောင်တပ်ဖွဲ့ဟာ NC လက်မှတ်ရေးသူဖို့အစိုးရကနေလက်မခံသေးတဲ့အဖွဲ့အစည်းဖြစ်တယ်လို့လက်ရှိမှာ UWSA ဝန်ပြည်သွေးစည်းညီညွတ်ရေးအဖွဲ့ကဥဆောင်တဲ့မြောက်ပိုင်းဒေသတိုင်းဒါလက်နက်ကန်ဖွဲ့တပ်ပေါင်းစုဖြစ်တဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ